ဒီတစ်ပတ်ချက်မြန်မာနိုင်ငံကိုလာရောက်မဲ့ကျုပ်ခိတန်းတန်တမာရဲ့ခီးစင်မှာဒေတာတွင်းနဲ့နိုင်ငံတကာရေးရာတွေအဓိကလွှမ်းမိုးနေနိုင်တယ်လို့တရုတ်မြန်မာအရေးလေးလာသူတွေကခံမှန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါကျုပ်ကွန်မြူနစ်ပါတီဘိုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်လည်းဖြစ်ပြပရေးရာလုပ်ငန်းကော်မရှင်ရုံးဥက္ကဋ္ဌလည်းဖြစ်တဲ့ရန်ဂျီဂျီဟာနိုင်ငံတကာခီးစဉ်တစိ့တပိုင်းအဖြစ်ဒီတစ်ပတ်ထဲမှာမြန်မာနိုင်ငံကိုလည်းရောက်ရှိလာမှာဖြစ်ကြောင်းမြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောပြန်ဖြစ်ပွားနေတယ်လို့ရွေးကောက်ပွဲကျင်းပဖို့လာပိုင်းလောက်သာလူတဲ့အချိန်မှာလာရောက်မဲ့ကျုပ်ထိတ်တန်းတန်တမာရဲ့ခီးစဉ်မှာတော့ကပ်ဘေးပြန်လည်ထူထောင်ရေးနဲ့ဒေတာရင်းကိစ္စတွေအဓိကအာရုံစိုက်ဆွေးနွေးနိုင်ခြင်းရှိရလို့ကျုပ်နိုင်ငံအခြေစိုက်နိုင်ငံရေးတုံးသက်သူဒေါက်တာလှကျော်စောကအခုလိုပြောပါတယ
်ကျုပ်ပြည်ကအခု COVID-19 ကရောဂါအတော့စီးပွားရေးလုပ်ငန်းတွေကိုပြန်ပြီးတော့ဆက်လက်လက်လို့ဆိုရည်ရွယ်နေတာပါဒီအချက်ကတော့ဟိုအခုတရုတ်နဲ့ဟိုအမေရိကန်နဲ့ဆက်ဆံရေးအကြီးအကျယ်ပြဿနာရှိနေတာကိုခုတော့သူကတောင်တရုတ်ပင်လယ်အတွင်းမှာပြဿနာတွေလည်းရှိနေတယ်
ကယောကကူးစက်မှုနဲ့ကျုံနေရချင်းဒေတာတွင်းမှာအစိမ့်မြင့်တန်တမန်တွေမြန်မာနိုင်ငံကိုလာရောက်တာဒါဟာဒုတိယအကြိမ်ပါပြီးခဲ့တဲ့သတင်းပတ်မှာလည်းဂျပန်နိုင်ငံဂျာယေးဝန်ကြီးတိုရှီမစ်ဆုမိုတေဂျီမြန်မာနိုင်ငံကိုလာရောက်ခဲ့ပါတယ်ရန်ကုန်မြို့အခြေစိုက်နိုင်ငံရေးတုံးသက်သူဦးမောင်မောင်ဆိုးကတော့ရန်ကြီချီရဲ့ခီးစင်ဟာဂျပန်နိုင်ငံဂျာယေးဝန်ကြီးရဲ့ခီးစင်နဲ့ဆက်ဆက်နိုင်ကြောင်းတုံးသက်ပါတယ
်ဂျပန်နိုင်ငံရေးဝန်ကြီးလာသွားတဲ့အပေါ်မှာတရုတ်ဘက်ကလည်းတခုပြန်တုံ့ပြန်တယ်လို့ပဲကျွန်တော်ယူဆတာပေါ့ဂျပန်နဲ့အမေရိကန်ဘယ်လန့်ပြန်လုပ်ဖို့စဉ်းစားနေတူတယ်။ဟုတ်ဆိုတောင်တုပ်ပင်လယ်မှာတော်တဲမှန်နေကြတာပေါ့။တရုတ်ကပြောမှဆိုလို့ရှိရင်လည်းဒီအိန္ဒိယသမုဒ္ဒရာလမ်းကြောင်းဖောက်ဖို့အတွက်ဆိုလို့ရှိရင်ဗမာကတော်တော်အရေးပါတော့။ဘာလို့ဆိုတော့အမေရိကန်နဲ့အိန္ဒိယတူးတွဲလေ့ကျင့်ပါညာလုပ်ထားတဲ့ခါကျတော့အဲ့ဒါကိုဆင်လောက်တဲ့အင်အားသူ့မှာမရှိဘူး။သူ့ရှိတဲ့အင်အားကတောင်တုပ်ပင်လယ်မှာပဲသုံးလို့ရအောင်မဲ့အင်အားပဲရှိသေးတာပေါ့။အိန္ဒိယသမုဒ္ဒရာထွက်ပေါက်မှာဗမာကိုသူကအခိုင်အမာခြေကုပ်လိုချင်တာပဲ။
အမေရိကန်နဲ့တန်တမာရေးကုံတွယ်ရေးအရကျင်းမာမှုကြုံနေရတယ်လို့ဒေတာတွင်းနိုင်ငံတချို့နဲ့လည်းတောင်တရုတ်ပင်လယ်ပြင်တွင်နယ်မြေပိုင်ဆိုင်မှုအတွက်အခြေအနေဖြစ်နေချိန်မှာတရုတ်ထိပ်တန်းတန်တမာဟာမြန်မာနိုင်ငံအပါအဝင်ဒေတာတွင်းနိုင်ငံတွေကိုလာရောက်မှာပါနိုင်ငံရေးလေးလာတုံးသက်သူဒေါက်တာလှကျော်စောကတော့တရုတ်နိုင်ငံဟာအာဆီယံ10နိုင်ငံနဲ့တရုတ်ဂျပန်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်တဲ့အာရှပစိဖိတ်ဒေသလွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်အကောင့်ထဲပေါ်ဖို့နဲ့တောင်တရုတ်ပင်လယ်မှာ Code of Conduct ကိုလိုက်နာရမယ့်စည်းမျဉ်းတွေလက်မှတ်ရေးထိုးဖို့ကိစ္စလည်းပါဝင်နိုင်ပွဲရှိတယ်လို့သုံးသပ်ပါတယ်။အဲ
့ဒီနှစ်ခုလုံးနဲ့ပတ်သက်ပြီးတော့ရန်ကျက်ချီရတော့နိုင်ငံတော်ပေါင်းစည်းဝင်လည်းဖြစ်တယ်။အရင်တော့နိုင်ငံသားရေးဝင်လည်းဖြစ်တယ်။သူကကိုတိုင်းပြည်ကိုဆွဲနေပြီးတော့သူ့နိုင်ငံရဲ့ခွင့်အရေးကိုရှင်းပြနေတာရှိတယ်။အဲ့တော့ဒီစာချုပ်တွေမချုပ်ခင်အဲအာဆီယံနိုင်ငံမျိုးဆက်ပြီးတော့ရှင်းပြနေတယ်ကြားရတယ်။အဲ့ဒီအတွက်လာအောင်ကြည့်ပါတယ
်။ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားတန်တမာရေးတင်းမာမှုတွေဟာမကြာသေးခင်ကစလို့မြန်မာနိုင်ငံအပါအဝင်ဒေတာတွင်းနိုင်ငံတွေကိုပါရိုက်ခတ်လာနေတာပါ။ပြီးခဲ့တဲ့ဇူလိုင်လအတွင်းကလည်းမြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံယာယီတာဝန်ခံကကျုပ်နိုင်ငံရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့မူဝါဒကိုဝေဖန်တဲ့စောင်းပါးတစ်စောင်ရေးသားခဲ့တဲ့အတွက်ကျုပ်နိုင်ငံဘက်ကလည်းပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ဘူးပါတဲ့ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်